တော်ရရှိမြတ်ခင်ဗျာခမင်းစားရဘူးအနေရအစားရခြောင်ဖို့အတွက်သာလျှင်ယေရှုခရစ်တော်ကိုယုံကြည်တဲ့ခရိယန်ဖြစ်နေပေမဲ့လို့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်တမန်ကျမ်းကပေါ်ပြချက်တွေတချို့ဟာယုတ်တိမတန်ဘူးတန်ရှင်းသောဝိညာဉ်တော်နဲ့မဆိုင်ဘူးအဲ့ဒီကျမ်းကိုရေးသားသူနဲ့သာလျှင်ဆိုင်တယ်စသည်စသည်ဖြင့်ခရိယန်ဓမ္မပညာရှင်အမိခံခြင်းအပေါင်းအသင်းဖွဲ့ပြီးဘုရားရှင်ကိုပြောင်ပြောင်တင်းတင်းတော်လံပုံကံနေကြတာတွေဟာဟိုးရှိတုန်းကနဲ့မခြားတဲ့အကြောင်းခရိယံသမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဟောရှေနဂတ်တိကျမ်းအခန်းကြီး9ကိုဒီကနေ့တင်ပြရတော့ဓမ္မကျမ်းစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။မတင့်တော်မဖွယ်ရတဲ့အမှုအကျင့်တွေဆိုပြီးဟောရှေတို့ကပုံရှိုးွယ်ရှိုးနဲ့လုပ်ခဲ့ကြတဲ့အရာတွေကိုဒီကနေ့ခေတ်ကာလမှာတော့ပြောင်ပြောင်တင်းတင်းကြီးကိုလုပ်နေကြသလိုဟောရှေတို့ကရှက်စရာဖောက်ပြန်တဲ့အမှုအရာတွေဟာအခုအခါမှာတော့ရှက်စရာမဟုတ်တော့တဲ့ဆောက်ကတ်ရဲ့သဘောလက္ခဏာတွေနဲ့အတူဟောရှိနဂတ်တီချံအခန်းကြီးခုနှစ်ကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါဗျ
။တင်ပြရသောသမာကျမ်းရဲ့သောတတ်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။ပြီးခဲ့တဲ့ဟောရှိအနာဂတ်တီချံတွေဟာဣတရီလလူအဖွဲ့အစည်းကြီးတစ်ခုလုံးကိုအလွန်ချစ်တဲ့အဖဖခင်ဘုရားရဲ့မေတ္တာတော်ဆရာကိုတစ်ဖက်ကကျွန်တော်တို့လူသားများနားလေနိုင်အောင်ဖော်ပြပေးခဲ့သလိုအပြစ်ဒုစရိုက်များနဲ့ပြည့်ပြောနေတဲ့လူအဖွဲ့အစည်းတစ်ခုသာဖြစ်တဲ့ဣတရီလဟာသူကိုအင်မတန်ချစ်တဲ့အဖဖခင်သခင်ရဲ့မေတ္တာတော်ကိုတော်လှန်ဆန့်ကျင်ခြင်းအပြင်ဘလောက်အထိညူညင်ခြင်းကိုခံခဲ့ရပြီ။ကောင်းကင်ဘုံရဲ့အမျက်တော်တွေနဲ့သင်ခဲ့ရပြီဆိုတဲ့အချက်တွေးကိုပါကျွန်တော်တို့အနေနဲ့စိတ်ပြက်ဖွယ်မြင်တွေ့ခဲ့ကြပြီးပြီဖြစ်ပါတယ်။မိတ်ဆွေတို့ကျွန်တော်တို့အဖို့ဒီကနေ့ရောက်ရှိလာတဲ့ဟောရှိအနာဂတ်ကျမ်းအခန်းကြီး9မှစသောဟောရှိအနာဂတ်တို့ကတော့အခန်းကြီး12တို့ရောက်သည့်တိုင်အောင်အခန်းကြီး12တိုင်အောင်မေတ္တာတော်ကိုပြန်လည်ခံယူကြမယ်။နားလေကြမယ်ဆိုရင်အပြစ်စီရင်ခြင်းကဒီလွတ်မြောက်စေရလိမ့်မယ်ဆိုရက်တစ္ဆာတရားကိုပါတစ်ဆက်တစ်ဆက်တည်းဖော်ပြပေးသွားမှာဖြစ်ပါလေ။ဒါပေမဲ့အဲ့ဒီလူမြစ်တာတော်ကိုရှာဖွေရမယ်အစားအပြစ်တဲ့လူအဖွဲ့အစည်းဣတရီလာဟာဘယ်လိုအသွင်သဏ္ဍာန်တွေကိုဆောင်ပြီးတော့ဘယ်လိုချွတ်ချော်တိမ်ပါမှုများနဲ့ဆက်လက်ပြီးတော့လမ်းလွဲနေအောင်မှာလေဆိုတာကိုတော့အခုအခန်းကြီး9မှာကလေးကစတင်တွေ့မြင်ကြရတော့မှာဖြစ်ပါလေ။ဟုတ်ပါလေ။မှားလေမှားနိုင်ပါပြီကွယ်ဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်ဒီကနေ့ပြင်ပြပေးရမယ်ဆိုရင်တော့ဟောရှိအနာဂတ်ကျမ်းအခန်းကြီး1ရဲ့အခန်းကြီး9ရဲ့အငယ်1ဟာအခုလိုဖော်ပြပေးလိုက်ပါတယ်။ဣသရီလ၏အနာကိုပျောက်စေခြင်းဟာငါပြုသောအခါအေဖရင်၏အပြစ်နှင့်ရှမာရိပြုသောအတ္တမအမှုသည်ချင်ရှားပြန်၏။သူတို့သည်တစ္ဆာပြက်ကြပြီ။အထဲသို့သခိုးဝင်တတ်၏ပြင်၌လေဓမြအလုံးအရင်တို့သည်တိုက်တတ်ကြ၏။မင်းတို့ကိုအပြစ်တွေပေးတယ်မင်းတို့ကိုပိုးများဖောက်တယ်လို့အပေါက်အပေါက်တွေနဲ့ဖြစ်စေလိမ့်မယ်မင်းတို့ကိုချင်းသေးများချီတယ်လို့ကြိုက်ချီလိမ့်မယ်အနာများဖြစ်ပေါ်စေလိမ့်မယ်ဆိုတဲ့အချက်တွေနဲ့အဖဖျားသခင်ရဲ့ကျိန်းမုံတန်တွေကိုကျွန်တော်တို့ကြားနာခဲ့ကြပြီးနောက်ပိုင်းမှာအခန်းကြီး6ရဲ့အစပိုင်းတွေအရမင်းတို့အနာတွေကိုငါစီးပေးမယ်ယောဂါတွေကိုငါပျောက်ကင်းချမ်းသာစေမယ်ဆိုပြီးတော့အဖဖျားသခင်ဟာပြောင်းလဲဖို့ပြပေးခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်နော်ဟုတ်ပါတယ်အခန်းကြီး6ရဲ့အစပိုင်းကလေးကိုမိတ်ဆွေတို့ပြန်ပြီးတော့နားဆင်ကြည့်စီခြင်းပါလေ။လာကြ။ထာဝရဘုရားထံတော်သို့ပြန်ကြကုန်အံ။ကိုတော်သည်ကြိုက်ဖြတ်တော်လဲပဂတိဖြစ်စီတော်မူမီ။ဒဏ်ခတ်တော်လဲအနာကိုစီးတော်မူမီ။နှစ်ရက်လွန်ပြီးမှငါတို့ကိုအသက်ရှင်စေ၍သုံးရက်မြောက်သောနေ့၌ထမြောက်စေတော်မူသဖြင့်အထံတော်၌ငါတို့သည်အသက်ရှင်ကြလိမ့်မည်တဲ့။အဲ့ဒီလိုတွေ့ကြရပါလေ။ဒါဟာကျွန်တော်တို့လက်လန်းလို့မမိနိုင်လောက်တဲ့ကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ထောင်ခြင်းကိုဥတည်ရည်ညွှန်းခြင်းဖြစ်တယ်။ဒါပေမဲ့တစ်ချိန်တည်းမှာအလွန်ရှည်လျားလာသောသမိုင်းကာလကြီးအဆင့်ဆင့်မှာလူမျိုးတော်ပြန်လည်ခံစားရသောကောင်းကြီးများအပြင်လေဒီဗျာဒိတ်တော်တို့ရဲ့ပြည့်စုံခြင်းသက်သေတွေအမြောက်အများကိုကျွန်တော်တို့တွေ့ခဲ့ရတယ်ဆိုတာကိုကျွန်တော်အနေနဲ့သမိုင်းအထောက်အထားတွေနဲ့ဖော်ပြပေးခဲ့ပါတယ်။အခုအချိန်မှကျတော့ငါဟာဒီအနာတွေကိုပျောက်အောင်ကုသပေးနေစင်မှာပဲ။ဣသရီလရဲ့ဖောက်ပြန်ခြင်းကိုဆက်ပြီးတွေ့ရပြန်ပြီတဲ့ဟုတ်ပါတယ်ငါအနာကိုပျောက်စေဖို့ကြိုးစားနေစေမှာပဲအေဖရိနဲ့ရှမာရိတို့ပြုသောအရမအမှုတွေဟာဘွားကနဲ့နောက်ထပ်ပေါ်လာပြန်ပြီတဲ့အဲ့ဒီသဘောကိုဖော်ပြပါတယ်ဣသရီလဤအနာကိုပျောက်စေခြင်းဟာငါပြုသောအခါအေဖရိဤအပြစ်နှင့်ရှမာရိပြုသောအရမအမှုသည်ထင်ရှားပြန်၏တဲ့အဲ့ဒီသဘောအတိုင်းပဲမဟုတ်ဘူးလားရှမာရိဆိုတာကမြောက်ဖက်ဣသရီလရဲ့မြို့တော်အဖြစ်နဲ့အောမရိဆိုတဲ့ဘုရင်ကြီးကစတင်တည်ထောင်ထားတာဖြစ်တယ်။တာတေလန်လောက်အောင်သိုးသွန်းတဲ့အာဟပ်နဲ့သူ့ရဲ့မိဖုရားကြီးတူရူပြည်ကမင်းသမီးယေဇဗေလတို့က အဲ့ဒီမြို့တော်မှာထီနန်ကြီးအဖြစ်ဆက်လက်တည်ထောင်ခဲ့ကြတယ်လို့သမိုင်းကဆိုပါတယ်။ဒါဟာဣသရေလသမိုင်းကပ္ပသမိုင်းတွေမှာတွေ့ရတဲ့အချက်တွေဖြစ်ပါတယ်။ကျွန်တော်ရဲ့သင်သရသောသမာကျမ်းကိုစတင်ပြီးတော့ရေးသားပြုစုခဲ့သူဒေါက်တာဂျေဗန်နန်မက်ဂီဆိုတဲ့ပုဂ္ဂိုလ်ကြီးကတော့အရှိအလေပိုင်းဒေသဣသရေလဒေသကိုသူအလေအပတ်ရောက်ရှိတဲ့အခါတိုင်းမှာရှမာရီဆိုတဲ့ဆမာရီယာကိုမပြတ်မကွက်သွားရောက်လေ့လာဆမြေဖြစ်တယ်။မြင့်မားတဲ့တောင်ကုန်းဒေသလေးအလွန်လှပတဲ့ရှုမြင်ကွင်းတွေနဲ့အင်မတန်သားရာကြည်နူးပွေဆမာရီယာဒေသပဲ။မြေရဲပင်လေကြီးကိုလှမ်းပြီးတွေ့ရတယ်။ယော်ဒန်ဂျိုင်ဖွန်းဒေသကိုလည်းစီးပြီးမြင်နိုင်တယ်။ဟာမုန်ဆိုတဲ့မြောက်ဘက်ကတောင်တန်းကြီးတွေကိုတွေ့ရတယ်လို့ယေရုရှလင်ရှိတဲ့တောင်ဘက်ကိုလည်းစီးပြီးတော့မြင်နိုင်သေးတယ်တဲ့။သူစီကနေအဲ့ဒီလိုသားရဝပြောတဲ့ရှုခင်းတွေကိုဘလောက်ပဲတွေ့ရတွေ့ရဆမာရိယကိုတိုင်ကတော့အတိတ်မင်းနေပြီမြို့တော်ဂုံအင်္ကာတွေနဲ့ဘာမှမပြည့်စုံတော့ဘူးတဲ့အတိတ်သမိုင်းကာလကဘုရားသခင်အပြစ်ပေးစီရင်ခြင်းတွေကြောင့်ရှမာရိဟာနလန်ကိုကိုကောင်းကောင်းမထနိုင်တော့ဘူးလို့သူ့ရဲ့ယုံကြည်ချက်ကိုဒေါက်တာဂျေဗန်နမက်ဂီကဖော်ပြပေးလိုက်ပါတယ်အေဖရင်ဆိုတာကတော့ကျွန်တော်အသေးမစိတ်လို့တော့ပါဘူးဣသရေလတပုံမင်းဆက်တွေအစမှကလေးကဘာလနဲ့ဘုရားအမောရိနတ်ဖျားစတဲ့နတ်ဖျားဗိမှန်တွေအမျိုးမျိုးကိုစတင်ဆောက်လုပ်ခဲ့ရအရက်ဖြစ်သလိုဣသရေလအပြစ်သားအားလုံးတို့အတွက်နဖူးစည်းနာမည်အဖြစ်တောင်မှသုံးဆွဲခဲ့ရသောအေဖရင်စမတူအေဖရင်ဖြစ်ခဲ့ပါပြီ။တစ္ဆာပြက်တယ်။အထဲကိုသခိုးဝင်တယ်။အပြစ်မှဓမြအလုံးအင်းတို့ကလည်းဓမြတိုက်တိုက်နေသေးတယ်တဲ့။ကောင်းတာပါများရှိသေးတယ်။ကျွန်တော်သိခဲ့တဲ့အတိုင်းပဲတောင်ဘက်ယူဒာဟာမြောက်ဘက်ဣသရေလတဲကိုခိုးခုပြီးတော့နေချက်ခဲ့ပါတယ်။ဒါဟာဆွေမျိုးချင်းချင်းနော်အင်မတန်ကြောက်စရာကောင်းတဲ့အပြစ်ကြီးကိုကျူးလွန်တာမိษွေတို့ကျွန်တော်တို့ဓမ္မဟောင်းကျမ်းတွေမှာအတူတကွလေ့လာခဲ့ကြတုန်းကဘိုးဘေးတို့ရဲ့မြေမှတ်တိုင်တွေကိုမရွှေ့ရဘူးဆိုပြီးတော့အဖဖခင်သခင်အတန်တန်အမိန့်ပေးခဲ့ပါတယ်နော်ဟောတောင်ဘက်ယူဒာအဲ့ဒီအမိန့်ကိုချိုးဖောက်တာဖခင်သခင်သတ်မှတ်ပေးထားတဲ့ပြည့်ညတ်တော်တို့ကိုချိုးဖောက်တယ်မြေမှတ်တိုင်တွေကိုရွှေ့ခဲ့တယ်ဆိုတဲ့သဘောပဲတနည်းအားဖြင့်မြေကြီးကိုခိုးယူတဲ့သဘောပေါ့နေချဲ့တဲ့သဘောပေါ့အဲ့ဒီတော့ပြည်တွင်းမှာလည်းမငြိမ်သက်ဘူးပြည်ပမှာလည်းနေချဲ့တွေကဖမ်းမယ်စီးမယ်နေချဲ့တော်မယ်တကယ်ကြီးဖြစ်နေတဲ့အချိန်ဒီတိုင်းပြည်ကြီးဟာဘယ်လိုလုပ်ပြီးငြိမ်သက်နိုင်မှာလဲတစ္ဆာပြက်တယ်အထဲကိုသခိုးဝင်တယ်အပြစ်မှဓမြအလုံးအင်းတို့ကဝင်းဝင်ပြီးတော့တိုက်လို့ဒုက္ခရောက်နေပြီတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီအချက်ဒီအားလုံးပေါင်းချုပ်ပြီးတော့စဉ်းစားကြည့်လိုက်မယ်ဆိုရင်တော့အဖြေဟာရှင်းနေပါတယ်ဣသရေလရဲ့မြို့တော်ကြီးရှမာရိဣသရေလဤအပြစ်တို့ကိုအလုံးအင်းနဲ့ကိုစားပြုရာအေဖရင်တို့မှာဖြစ်ချင်တိုင်းဖြစ်နေပြီပြက်ချင်တိုင်းပြက်နေပြီဆိုတဲ့အချက်ကိုဟောရှိအနာဂတိဟာပြင်းထန်စွာဖော်ပြပေးလိုက်ခြင်းပါဟောရှိအနာဂတိကျမ်းအခန်းကြီး9အငယ်1နဲ့3သူတို့ပြုသမျှသောအတ္တမအမှုကိုငါမှတ်မိသည်ဟုမိမိတို့စိတ်နှလုံးထဲမှမအောင်မိကြယခုပင်ထိုအမှုတို့သည်သူတို့ကိုဝိုင်းကြပြီငါမျက်မှောက်တွင်ရှိကြ၏စိုးညစ်သောအမှုအဖျင်ရှင်ဘရင်ကို၎င်းမှုသာစကားအဖျင်မင်းမယားကို၎င်းဝမ်းမြောက်စေကြ၏ခက်လိုက်ပုံများကတော့နော်ပြောကိုမပြောခြင်းလောက်အောင်ပဲဆိုရကူဟောရှိဟာတိသာစွာရည်ညွှန်းပေးလိုက်ပါတယ်စောစောပိုင်းတုန်းကသူတို့ရဲ့အပြစ်တွေကိုငါဟာဆေးကြောပေးမယ်ပြုပြင်ကုသပေးမယ်လို့ဆိုကမှသူတို့ရဲ့အပြစ်တွေဟာထပ်ပြီးတော့ဘွားကနေထင်ရှားလာပြန်တယ်တနည်းအားဖြင့်တစ်ခုကိုမရှင်းရသေးဘူးနောက်အမှုတွေတိုးလာတယ်ဆိုပြီးပြောခဲ့သေးတယ်အခုကျတော့အဲ့ဒီလိုဖုံးမနိုင်ဖိမရတဲ့အပြစ်ဒုစရိုက်တွေကိုကျူးလွန်ရမှာတောင်းမှငါဖျားသခင်ဟာသူတို့ကိုဘာမှဒီအပြစ်တွေနဲ့ပတ်သက်ပြီးတော့မှတ်မထားဘူးအရေးမယူဘူးလို့သင်းတို့ထင်နေကြခြင်းပဲတဲ့ပြီးတော့မှဆက်ပြီးတော့ဖော်ပြပေးလိုက်ပြန်ပါလေအခုတော့အမှုတွေဟာဝိုင်းဝိုင်းလည်နေပြီငါမျက်မှောက်မှာတင်ဒီအပြစ်ဒုစရိုက်တွေဟာဒီလူအဖွဲ့အစည်းရဲ့အဓိကဝိသေသလက္ခဏာအဖြစ်ထင်ရှားနေပြီတဲ့မိတ်ဆွေအပေါင်းတို့ခမညာကျွန်တော်ရဲ့လူအဖွဲ့အစည်းမှာအခုအချိန်မှာဆိုရင် liberal movement လို့ခေါ်တဲ့လွတ်လပ်သောအခွင့်အရေးနဲ့ရှေ့သူချီတက်ခြင်း new morality လို့အခုစာနယ်ဇင်းတွေအထူးသဖြင့်အနောက်နိုင်ငံလူအဖွဲ့အစည်းမှာပြောပြောနေကြတယ်အသစ်သောကိုကျင့်တရားဆိုတဲ့ဝေါ်ဟာရဒီနဲ့လူအဖွဲ့အစည်းဟာခေတ်ရှိကိုပြေးနေတာကိုကြောက်ခမန့်လိလိတွေ့ရပါတယ်အတိတ်ကာလတုန်းကလျှို့ဝှက်ထားတဲ့အရာတွေဆိုတာဟာဒီကနေ့လျှို့ဝှက်စရာမဟုတ်တော့ဘူးတဲ့အဖဖျားသခင်ကိုအရင်ကတိတ်တိတ်ပုံတော်လှန်တာတွေဟာဒီကနေ့ပြောင်းတော်လှန်ရေးတွေဖြစ်လာတဲ့သဘောအဖဖျားသခင်ကိုဆန့်ကျင်ရတာကလူအဖွဲ့အစည်းအတွင်းမှာလူဂုံကြီးတစ်ခုလိုဖြစ်လာတယ်ဆိုတဲ့သဘောတရားတွေပေါ်ထွက်လာပါလေ။တချို့ကြတော့လေယုံတော့ယုံကြည်တယ်။ ဒါပေမဲ့နှုတ်ကပတ်တော်ကဒီလိုဆိုထားတာဟာယုတ်တိမတန်ဘူးယုတ်တိမရှိဘူးလူရဲ့စိတ်တပေဒပညာအမြင်အရဆိုရင်ဒါဟာမမှန်နိုင်ဘူးနှုတ်ကပတ်တော်ဟာဒီလိုဖော်ပြတာဟာဝိညာဉ်တော်နဲ့မဆိုင်ဘူးယေသူနဲ့သာဆိုင်တယ်စသည်စသဖြင့်ကိုယ့်ဖာသာကိုပညာရှင်ချင်းအပေါင်းအသင်းဖွဲ့ပြီးတော့ရဲရဲတင်းတင်းတော်လှန်ခြင်းတွေအလွန်အကျွံပြုပြင်ခြင်းတွေဆိုတာကိုပြုလာကြပါတယ်ပြုပြင်ခြင်းဆိုလို့နော်ကောင်းသောပြုပြင်ခြင်းကိုကျွန်တော်မဆိုလိုပါဘူးကြပြောင်းကြပြန်လှုပ်ခြင်းကိုကျွန်တော်ဆိုလိုတာပါအဲ့ဒီလိုအပိုင်းဝိုင်းသစ်ကြီးတဲ့မှာကို့အနေနဲ့ပါဝင်လာရတာကပဲလေကိုကခင့်မိတယ်ဆိုပြီးတော့ပြုံပြုံပြုံနေကိုဟာစိတ်မှန်းပေါက်ပြီးထိတ်တန်းရောက်ပြီးဆိုတဲ့စိတ်ယောဂစိတ်တဆအသွင်အနေနဲ့မဟုတ်တဲ့နေရာမှာတော့ပြီးတော့ဂုံယူကြတာတွေဟာအလွန်များလာတယ်ဒါတွေဟာအကြီးအကျယ်ပွားများလာတဲ့ဆုတ်ကပ်ရဲ့သဘောလက္ခဏာတွေပဲလို့ကျွန်တော်တို့သင်သိရတော့သမာကျန်အဖွဲ့ကပြတ်သားစွာခံယူပါတယ်တခါတလေမှာတော့လူသားရဲ့ဘီဇသဘာဝအပြည့်ဆရာဟာအခုမှရှိတာတော့မဟုတ်ဘူးအတိတ်ကလည်းဒီအတိုင်းပဲရှိခဲ့တဲ့အရာပဲ။မဖြစ်လို့ဒီအဖြစ်တွေဟာအခုအချိန်မှာ new morality နဲ့အတူဘွားကနေပြောင်းပေါ်ထွက်လာတယ်လို့စဉ်းစားလိုက်ပြီးတော့လူအဖွဲ့အစည်းဟာအဲ့ဒီလိုအသစ်တိုးတက်ခြင်းဆိုတာနဲ့အတူပိုပြီးအကောင်းဘက်ကိုတိုးတက်လာခြင်းများလားလို့ကျွန်တော်အနေနဲ့တဦးချင်းစဉ်းစားမိတဲ့အခါမှာစဉ်းစားမိပါတယ်။ဘာလဲဆိုတော့ကျွန်တော်လည်းသိပ်ပံခဲ့ရဲ့လူသားတစ်ယောက်ပဲမဟုတ်ဘူးလား။ကျွန်တော်လည်းပြောင်းလဲပြုပြင်တိုးတက်မှုတွေကိုလိုလားပါတယ်။ဒါပေမဲ့ဒီအချိန်မျိုးမှာနိဂုံးချုပ်အနေနဲ့ရယူမိတဲ့အဖြေကတော့အဲ့ဒါဟာတိုးတက်ခြင်းရဲ့လက္ခဏာအရှင်းမဟုတ်ဆုတ်ယုတ်ခြင်းရဲ့လက္ခဏာတသက်သာဖြစ်တယ်။အပြစ်တရားဤအရှက်မဲ့အုံကြွမှုနဲ့စာရမဏေဤလူသားတို့ဘုံကိုနိုင်စားမှုမင်းမှုနေမှုတို့ကိုလက္ခဏာသက်သေအဖြစ်ပြလိုက်တာပဲလို့ကျွန်တော်တို့ကတော့ပြတ်သားစွာဆုံးဖြတ်ချက်ချပါတယ်။ဟောရှိအနာဂတိကျမ်းအခန်းကြီး9အငယ်3ကဖော်ပြချက်ကလေးဟာအလွန်စိတ်ဝင်စားစရာကောင်းတာပါတယ်။သောညတော်အမှုအဖျင်ရှင်ဘရင်ကို၎င်းမှုသာစကားအဖျင်မင်းမယားကို၎င်းဝမ်းမြောက်စေတတ်၏တဲ့စိတ်စိတ်စဉ်းစားလိုက်ရင်ရည်စရာကြီးဖြစ်နေပြီမဟုတ်ဘူးလားသောညတဲ့အမှုတွေလိန်လယ်မှုတွေကိုတိုင်းပြည်ခေါင်းဆောင်ကြီးတွေမင်းတွေဟာအရေးယူအပြစ်ပေးဖို့တာဝန်ရှိတယ်တိုင်းပြည်အတွင်းမှာအဲ့ဒီလိုမသမာမှုတွေလိန်လယ်မှုတွေပပျောက်သွားဖို့အာဏာနဲ့ဖြေရှင်းပေးဖို့သာတာဝန်ရှိတယ်အခုကျတော့အဲ့ဒီလိုမဟုတ်ဘူးအဲ့ဒီလိုသောညကြတာလင်းလေကြတာတွေကိုပဲခေါင်းဆောင်ကြီးတွေကိုယ်တိုင်ကလည်းသဘောတူကြပြီးတော့မြှောက်ပေးနေတယ်တဲ့မခက်ဘူးလားမိတ်ဆွေအပေါင်းတို့ဓမ္မသမိုင်းတဲကခရစ်တော်မပေါ်ခင်နှစ်ပေါင်းရာပေါင်းများစွာတုန်းကဣသရီလသမိုင်းဟာဒီကနေ့ကျွန်တော်တို့လူအဖွဲ့အစည်းကိုတယောတော်တော်လုပ်နေတာနဲ့မတူဘူးလားလို့ကျွန်တော်မေးချင်ပါတယ်ဟုတ်ပါတယ်အဲ့ဒီလူသမိုင်းကိုစီရင်ခဲ့သောသခင်ဟာမနေ့ကရှိတယ်လို့ဒီကနေ့လည်းရှိနေတယ်ဆိုတာမေ့လို့မရဘူးကကလာကုံဆုံးပြီးသောအနန္တကာလကိုပါစိုးမိုးနေသူဖြစ်တယ်ဆိုတာကိုကျွန်တော်မိတ်ဆွေတို့ဟာအလေးနဲ့သတိပြုဖို့လိုပါ रे မိတ်ဆွေအပေါင်းတို့လူသားပြည်ပြည်အပြစ်ဒုစရိုက်တော့မကင်းနိုင်တာအမှန်အပြစ်ဒုစရိုက်တွေကတော့မကင်းနိုင်ကြတာဟာအမှန်ပဲဒါပေမဲ့အဖဖခင်သခင်ရဲ့အဲ့ဒီလိုတီရှိနေခြင်းဆိုတာကိုအသိအမှတ်ပြုနိုင်တယ်ဆိုရင်ကိုကျွန်တော်လူအဖွဲ့အစည်းအားအများကြီးခံစားလိမ့်မယ်လို့ကျွန်တော်အောက်မေ့မိပါ रे ဟောရှိအနာဂတိကျမ်းအခန်းကြီး9အငယ်4ထိုသူအပေါင်းတို့သည်မတရားသောမေထုံဖြင့်မှားယွင်းသောသူဖြစ်၍မိထဲ့သောမုံသည်ဤမိဖို့နှင့်တူကြ၏မုံစိမ့်ကိုနေပြီးမှမဖောင်းကြွမီတိုင်အောင်မိကိုမဆော်ဘဲငြိမ်ဝတ်စွာနေရ၏မိတ်ဆွေအပေါင်းတို့ခမညာဒီနေရာမှာထိုသူအပေါင်းတို့သည်ဆရာဟာအဲ့ဒီဣသရီလရဲ့ဘယင်ကြီးတွေယေပရောဟိတ်ဆိုတဲ့လူတန်းစားကြီးတွေကစပြီးတော့ဣသရီလကြောင်ကျူကြောင်ကြားကလူသားမှန်တဲ့၍ဘသူမှမလွတ်တဲ့ဣသရီလအကုန်လုံးအကျုံးဝင်နေပါလေမတရားသောမိထုံ၌မှားယွင်းသောသူတွေဖြစ်တယ်အဲ့ဒီလူတွေဟာဘာနဲ့တူတယ်လဲဆိုတော့မိထဲ့ထားတဲ့မုံသည်ရဲ့မိဘုံနဲ့တူပါတယ်တဲ့အဲ့ဒီမိဘုံတွေတဲမှာမိတော့ရှိတယ်ဒါပေမဲ့ဒီမိတွေဟာဘာမှအသုံးမဝင်လောက်သေးဘူးမုံတစ်ခုကျက်လောက်အောင်အချိန်မရှိနိုင်သေးဘူးဘာဖြစ်လဲဆိုတော့သူတို့နေထားတဲ့မုံတွေကိုယ်တိုင်ဟာလေဖောင်းကြွပြီးမလာသေးလို့ပဲတဲ့ဒါတနည်းအားဖြင့်ပြောရမယ်ဆိုရင်တော့အပြစ်ဒုစရိုက်ရဲ့အရှိန်စပြီးပြိုးနေတာကိုဆိုလိုခြင်းဖြစ်တယ်လို့ကျွန်တော်ခံယူမိပါတယ်ဘာဖြစ်လဲဆိုတော့အဲ့ဒီဟောရှိအနာဂတိကျမ်းစကားတွေဟာအခုလိုဆက်လက်ဖော်ပြပေးလိုက်ခြင်းကြောင့်ဖြစ်ပါတယ်ရှုပ်နေတာကိုရှင်းအောင်လုပ်ပေးလိုက်လို့ပဲဖြစ်ပါတယ်ဟောရှိအနာဂတိကျမ်းအခန်းကြီး9အငယ်5မှ9ငါတို့ရှင်ဘရင်ဤနှစ်စဉ်ပွဲနေ၌မင်းတို့သည်စပြည့်ရီအရှိန်နှင့်ရင့်မှု၍ရှင်ဘရင်သည်မထီမဲ့မြင်ပြုသောသူတို့ကိုလက်ခံတတ်၏အကယ်စင်စစ်သူတို့သည်ချောင်း၍ကြည်လျက်နေကြစဉ်မိမိတို့နှလုံးကိုမိဖို့ကဲ့သို့ပြင်ဆင်ကြပြီသူတို့မုံတယ်သည်တညာလုံးအိပ်တော်လေနနဲ့အချိန်၌တောက်သောမိကဲ့သို့လောင်လျက်ရှိ၏ထိုသူအပေါင်းတို့သည်မိဖို့ကဲ့သို့ပူကြ၏ မိမိတို့တရားသူကြီးများကိုလောင်ကြပြီမိမိတို့ရှင်ဘုရင်အပေါင်းတို့သည်လဲကြပြီငါကိုဟစ်ခေါ်သောသူတယောက်မျှမရှိရှင်ဘုရင်ဆိုတဲ့အတိုင်းအဝိုင်းမင်းဆိုတဲ့အာနာယလူအဖွဲ့အစည်းအကုန်လုံးတို့ဟာကပောက်တိကပောက်ချာအကုန်လုံးပျက်စီးနေကြတယ်လောကီပျော်မွေ့ခြင်းတွေမှာပဲအာယုံစိုက်နေကြတယ်မတိမဲမြင်ပြူသောသူတို့ကိုလက်ခံနေကြတယ်တဲ့တနည်းအားဖြင့်တော့အဖဖျားသခင်ကိုမကူးကွယ်တဲ့ပတ်ဝန်းကျင်ကအခြားနတ်သမားတွေအခြားလက်နဲ့ကင်နိုင်ငံကြီးတွေလက်နဲ့နိုင်ငံကြီးတွေ ਨੇ ယော့နှော့ပြီးတော့သူတို့နတ်တွေနတ်ကွန်းတွေနဲ့ပဲကိုးကွယ်ယုံကြည်ခြင်းတွေလော်လီဖောက်ပြန်နေကြတယ်။တနည်းဆိုရင်တို့အတိုင်းပြည်ကောင်းကျိုးအတွက်ပါကွာတို့အတိုင်းပြည်နိုင်ငံရေးအခြေအနေရပါကွာဆိုတဲ့သဘောပေါ့။အဲ့ဒီအချိန်မှာစောစောကမီးဘူတွေကမီးရလေတဖြည်းဖြည်းအချိန်တက်လာတယ်။ပူလောင်လာတယ်။အဲ့ဒါကိုဖော်ပြလိုက်ခြင်းပါ။ထိုသူအပေါင်းတို့သည်မီးဘူကဲ့သို့ပူကြ၏မိမိတို့တရားသူကြီးများကိုလောင်ကြပြီသူတို့ရှင်ဘရင်အပေါင်းတို့သည်လဲကြပြီငါကိုဟစ်ခေါ်သောသူတယောက်မျှမရှိအစပထမအတုံးကတော့ဒါလေးကွာဘာမှမဖြစ်တော့ပါဘူးဒါအပြစ်ကြီးလည်းမဟုတ်ပါဘူးသူ့အချိန်တန်ရင်နဘိန်ကန်လာမှာပါကွာဆိုပြီးတော့ကိုဖာသားကိုမှိန်ပြီးတော့တုတ်နေခဲ့တဲ့မီးမတရားသောမေထုံတွေနဲ့ပျော်ပါးနေခဲ့တဲ့မီးဒါသဘာဝပဲကွာပြာသခင်ကလည်းတလောက်ကလေးတော့ဂီးဆိုင်မနေပါဘူးကွာဆိုပြီးတော့ပော့ပြက်ပြက်အတွေးခေါ်တွေနဲ့တူတဲ့မုံတယ်ရဲ့မိဖို့မိပေါ့အဲ့ဒီမိဟာလေဣတရီလအတွက်နန်းနဲ့ပိုင်းမှာထပြီးတောက်တော့မိပမာအကြီးအကျယ်လောင်တော့တာပဲတဲ့လောင်လဲလောင်ရောတရားကြီးမန်တိုင်ကြီးတွေစပြီးတော့ချွတ်ရင်ကုန်နေဒါကိုတရားသူကြီးများကိုလောင်ကြပြီဆိုပြီးတော့ဖော်ပြထားခြင်းအဖြစ်ကျွန်တော်တို့အဖြေထုတ်လို့ရနိုင်ပါတယ်ပြီးလဲပြီးရောနိုင်ငံတော်ရဲ့အချုပ်အခြာအာဏာဖြစ်တဲ့ဘရင်တွေကပါမိဟပ်ပြီးတော့အဲ့ဒီဘရင်တွေယာဇကုံယာဇမန်ဆိုတာတခုမှမရှိတော့ဘူးတခါတည်းမိဟပ်ပြီးတော့ပက်လက်လန်ပြီးတော့လဲပါလေရောတဲ့အဲ့ဒီအချိန်မှာဣတရီလလူမျိုးရဲ့လုပ်ပုံကိုအရေးတကြီးဖော်ပြပေးလိုက်တာကတော့ဒီအပိုင်းအခြားရဲ့အရေးကြီးလာသောအဆုံးအမဖြစ်ပါတယ်ကျွန်တော်မိတ်ဆွေတို့ရဲ့နှလုံးသားအတွင်းကိုရိုက်သွင်းလိုက်သောအရာမှအဆုံးအမဖြစ်ပါတယ်ငါကိုဟစ်ခေါ်သောသူတယောက်မျှမရှိတဲ့မိတ်ဆွေဒီကနေ့လူအဖွဲ့အစည်းကမ္ဘာတစ်ခုရဲ့မိသားစုဖြစ်တဲ့လူလောကကြီးတစ်ခုလုံးမှလေဟောရှိအနာဂတ်တည်းကဣတရီလအတိုင်းပဲလို့ကျွန်တော်တို့ဝေမံရင်မဖြစ်နိုင်ဘူးလားအမိကျဲ့ရင်အမိစားမယ်ခေါင်းကျဲ့ရင်ခေါင်းစားမယ်ဆိုပြီးတော့တပွဲတို့ဘဝမှာသာဖြင့်ဒီကမ္ဘာကြီးဟာဖြစ်ချင်တိုင်းဖြစ်နေတယ်ပြက်ချင်တိုင်းပြက်နေတယ်လို့ကျွန်တော်တို့မြင်နိုင်ပါတယ်ကျွန်တော်တို့လူအဖွဲ့အစည်းကြီးရဲ့ကိုဖာသားကိုဟုတ်လာပြီဆိုပြီးတော့တိဆောက်ထားခဲ့တဲ့ရန်တရားကြီးတွေကိုတိုင်းဟာတိဆောက်သူကိုဖာသားကိုမနိုင်နိုင်တော့တဲ့ဘဝအဲ့ဒီရန်တရားကြီးတွေကြားမှာပဲကိုဖာသားကိုကန့်လန့်တိုက်နေပြီညံ့နေပြီလို့ကျွန်တော်မြင်မိပါတယ်ဆွေးစရာအကောင်းဆုံးနဲ့ကြောက်စရာအကောင်းဆုံးကတော့ငါ့ကိုဟစ်ခေါ်သောလူတယောက်မျှမရှိတဲ့အဲ့ဒီအချက်ပါဒါနဲ့ပတ်သက်လို့အစပထမတုန်းကဆိုရင်ကျွန်တော်ကသိပ်ပြီးတော့ဘုံဝင်မကြခဲ့ပါဘူးအခုပရောဖက်ကြီးတွေဖြစ်တဲ့ယေရမိတို့ယေဇကေလတို့ဒန်ယေလတို့ဟေရှာယတို့အစရှိတဲ့ပုဂ္ဂိုလ်ကြီးတွေပေါ့အဲ့ဒီပရောဖက်ကြီးတွေဟာအဖဖျားသခင်ကိုဟစ်ခေါ်ခဲ့တဲ့လူတွေပဲမဟုတ်ဘူးလားဣသရေလလူအဖွဲ့အစည်းမှလေသူတို့ရဲ့မှားယွင်းမှုတွေအတွေ့ယင်ဖွင့်ပေးခဲ့တဲ့တခြားတခြားသောတန်ရှင်းသူတွေလေသမိုင်းမှာနာမည်မပေါ်လို့သာရှိတော့ရှိအောင်မှာပေါ့တယောက်မျှမရှိဆိုတာဖြစ်နိုင်ပါမလားဆိုပြီးကျွန်တော်တွေးခဲ့မိပါတယ်မိတ်ဆွေအပေါင်းတို့တဖြည်းဖြည်းချင်းကျွန်တော်နားလေခန်းစားလာခဲ့ရတဲ့အချက်ကတော့အခုလိုတယောက်မှမရှိဆိုတာဟာယေရမိမရှိတာယေဇကေလမရှိတာဟေရှာယမရှိတာဟောရှိဒန်ယေလစတဲ့လူတွေမရှိတာကိုမဆိုလိုဘူးလူမျိုးတော်ဒီဟူသောလူအဖွဲ့အစည်းမှာသူတို့ယုံကြည်လက်ခံတဲ့လူဇာတိကံဘုရားသခင်မရှိတာကိုပြောတာပဲ။စัจ जान ဤအမှုဆောင်ဆိုတဲ့ဘုရားသခင်ရဲ့သားတော်ကဲ့တင်ရှင်လူကဲ့တင်ရှင်မရှိတာကိုဆိုလိုတာပဲ။တနည်းအားဖြင့်ကတော့အဖဘုရားသခင်ကိုစိတ်ဝိညာဉ်နဲ့မကိုးကွယ်ခြင်းပေါ့။အဖဘုရားသခင်ရဲ့တန်ရှင်သောဝိညာဉ်တော်ကိုတိုင်းပြည်လုံးအုံနဲ့ကျင်းတဲ့သမိုင်းတစ်ခုလုံးဟာစိတ်နာအောင်လုပ်ခဲ့ပြီးပြီ။ဒါကိုအရှင်းဆုံးပြောရရင်တော့သူတို့ဟာအဖဖျားသခင်ကိုနီးမှန်လက်မှန်မကိုးကွယ်တာကိုဆိုလိုခြင်းပဲတိတိတူအောင်ပြောရရင်တော့အဖဖျားသခင်ကိုမကိုးကွယ်တာပဲပေါ့အဖဖျားသခင်ကတားမြစ်ထားတဲ့ပြည့်ညက်တော်တွေကိုချိုးဖောက်တာပဲပေါ့ဟုတ်ပါတယ်အဲ့ဒီလိုဖျားသခင်ကိုမိလျော့ပြီးတော့ကိုယ်ဇာတိမာမာနကိုသာအားကိုးတဲ့စိတ်ကိုယ့်ရဲ့နိုင်ငံရေးအမြင်ကလေးကွက်ကွက်ကလေးလောက်နဲ့ပဲကိုယ့်ကိုယ်ကိုအထင်ကြီးပြီးတော့ဟိုလူအားကိုးဒီလူအားကိုးလှုပ်ချင်တဲ့စိတ်တတ်သူအကြောင်းတွေကိုဟောရှိအနာဂတိဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပြန်ပါလေဟောရှိအနာဂတိကျမ်းအခန်းကြီး9အငယ်10မှ30အေဖရင်သည်တပားမျိုးသားတို့နှင့်ပေါင်းဖော်ရောနှောလျက်ရှိ၏တမျက်နှာသာဖုတ်၍မလှန်သောမုံပြားဖြစ်၏သူမသိမမှတ်ဖဲတကြွတနိုင်ငံသားတို့သည်သူ၏ခွန်အားကိုစားကြပြီကိုမသိမမှတ်ဖဲခေါင်းပေါ်မှဖြူသောသပင်အနှံ့အပြားရှိပြီဣသရေလအမျိုး၏မာနသည်သ ူမျက်မှောက်၌နှိမ်ချခြင်းသို့ရောက်တော်လေအမျိုးသားတို့သည်ကိုဖျားသခင်ထာဝရဖျားထံတော်သို့မပြတ်မလာကြအမှုရောက်တော်လေဖျားကိုမရှာကြရှင်းသွားပါပြီငါကိုမရှာကြဆိုပြီးတော့ဖျားသခင်ဟာစိတ်ကောက်မနေပါဘူးအလုံးအရေးကြီးတဲ့ဝိညာဉ်အမြင်အားဖြင့်အဲ့ဒီလိုသူ့ကိုမရှာခြင်းသူလူသားတို့ခံယူနားလည်နှိုင်အောင်သာဥပမာကိုပေးလိုက်ခြင်းဖြစ်နေတယ်ဆိုတာတွေ့ရပါတယ်ကိုမသိမမှတ်ဖဲတဲ့ဒီဝေါ်ဟာရလေးနဲ့တင်ဘလောက်ထိကျေးဇူးတော်ကြီးမာတယ်ဆိုတာကိုမိษွေတို့ကျွန်တော်တို့အလေးနဲ့စဉ်းစားဖို့လိုလှပါတယ်ကိုဆိုတဲ့လူသားတို့ရဲ့အာနေချက်ကိုဒီနှုတ်ကပတ်တော်ဟာဖော်ပြပေးလိုက်တယ်မျိုးနဲ့ရိုးနဲ့သမိုင်းနဲ့ချီပြီးတရှိခဲ့ပါသောလူဘဝဇင်းမြစ်အကြောင်းကိုနက်နက်နဲနဲစဉ်းစားမိစေပါတယ်ဟုတ်ပါတယ်မသိကိုမသိပဲမှားနိုင်တယ်ထင်ကိုမထင်ပဲအမှန်ဖြစ်နေတယ်အဲ့ဒီအမှားကိုပဲအထင်ကြီးနေတယ်ဆိုတဲ့လူအဖွဲအစည်းကြီးရဲ့အင်မတန်အနှုတ်လက္ခဏာပြသောသဘောသဘာဝကိုဖော်ပြပေးလိုက်ပါ रे အဲ့ဒါနဲ့ပဲကိုယ့်ရဲ့အပြစ်မီးနဲ့ကိုဟာတချမ်းကကြက်တယ်အဲ့ဒီခါမှာအကြက်လွန်ပြီးတူးနေတယ်ကြံတဲ့တစ်ဖက်ကျတော့ဘာမှမထူဘူးအစိမ့်လိုက်ကြီးဖြစ်နေတယ်တဲ့အဲ့ဒီမှာရင်ကိုယ်တိုင်မသိတာကတော့မာမာနတရားကြီးဖြစ်လာတယ်ခေါင်းပေါ်မှာတဲ့သဘင်တွေဖြူလာတယ်အဲ့ဒီသဘင်ဖြူမာနတွေကြောင့်အောက်ကိုထိုးဆင်းနေတာကိုလည်းကိုယ့်ကိုယ်ကိုမသိသေးဘူးပြုံပြုံပြုံပြုံနဲ့ပဲဆက်ပြီးတော့မိုက်မဲနေစေဖြစ်တယ်။စောစောကဖော်ပြခဲ့တဲ့ရင်နာစရာအဖြစ်အတိုင်းခရီးဆက်သွားတယ်ဆိုတဲ့သဘောပါ။မိษွေတော်တတ်ရှင်အပေါင်းတို့ကျွန်တော်ဟာလူသားတို့ရဲ့သမိုင်းနဲ့ပတ်သက်ပြီးတော့လူသမိုင်းဟာအပြစ်သမိုင်းနဲ့စစ်သမိုင်းသာဖြစ်တယ်ဆိုတဲ့အချက်ကိုအချိန်ချင်းဖော်ပြပေးခဲ့ပါတယ်နော်။ဒါဟာဒီဟောရှိအနာဂတ်ကြမ်းမှာလဲထပ်ပြီးတော့သုံးရအောင်မယ်ဝေါ်ဟာရပါ။ဟုတ်ပါတယ်။လူသမိုင်းဟာအပြစ်သမိုင်းနဲ့စစ်သမိုင်းပါဒါကဘာဦးအချိန်ကာလကလေးကကျွန်တော်တို့ကနှုတ်ကပတ်တော်ကအချိန်ချင်းဖော်ပြခဲ့တဲ့အရာတွေဖြစ်တယ်။ကျွန်တော်ပြောတဲ့အတိုင်းသာသုံးမထားတယ်။အဲ့ဒီသဘောတရားအဖြေတွေကိုနေရာအမျိုးစုံမှာပြီးခဲ့ပြီဖြစ်ပါလေ။မိတ်ဆွေအပေါင်းတို့အခုဣတရီလာအပြစ်သမိုင်းသားတွေမှန်နေစစ်သမိုင်းသားတွေမှန်နေအရေးကြီးတာတော့ဘုရားသခင်ကိုသူတို့မေ့လျော့ခြင်း။ဘုရားသခင်စီကိုပြန်ပြီးတော့မလာကြဘူး။အမှုရောက်တော်လဲဘုရားကိုမရှာကြတဲ့။မိတ်ဆွေအပေါင်းတို့ခမညာကျွန်တော်အခုလိုအတိတ်ပဲပြန်ဆိုပေးနေတာတွေ့ကိုဣသရေလရဲ့အပြစ်ဒုစရိုက်ကိုဝင်ပြီးတော့ပြေရာပြေချောင်းဝင်လုတယ်လို့လုံးဝမမှတ်ယူစေချင်ပါဘူး။တစ်ချိန်တည်းမှာပဲကျွန်တော်ရဲ့စိတ်ကြိုက်ဆွဲယူမှုပြည့်တယ်။အဖဖျားသခင်ရဲ့လူသားတို့အပေါ်မှာထားရှိတဲ့အပြစ်စီရင်ခြင်းတွေကိုပော့ပြက်ပြက်ဖြစ်အောင်လုပ်တယ်ဆိုတာမျိုးထင်မှာကိုကျွန်တော်အနေနဲ့အများကြီးစိုးရိမ်မိပါတယ်။နှုတ်ကပတ်တော်ဆိုတဲ့အသက်လမ်းစာပေကိုလူသားအုံနှောက်နဲ့အကျယ်ချဲ့လွန်အားကြီးတယ်ဆိုပြီးတွေးမှာကိုလည်းကျွန်တော်အများကြီးပဲပူပန်မိပါတယ်။တကယ်တကယ်တော့အဖဖျားသခင်ရဲ့မေတ္တာတော်သဘောကိုသာနဲ့နဲ့ရှိုင်းရှိုင်းကျွန်တော်ဟာစဉ်းစားပြီးတော့အပြေဖော်ထုတ်ခြင်းဖြစ်ပါလေလူအဖွဲ့အစည်းပေါ်မှာကဘာဥကရေကထားရှိခဲ့ပါသောအစဉ်အလာတို့ကိုကျွန်တော်မိษွေတို့အတူတူနားလည်နိုင်ကြမယ်ဆိုရင်တော့အခုကျွန်တော်ဖော်ပြပေးလိုက်တဲ့အချက်တွေဟာဘာဆိုဘာမှမဆန်းလှတဲ့ဓမ္မသဘောတရားတွေပဲလို့ကျွန်တော်အခိုင်အမာတင်ပြခြင်းပါလေအဲ့ဒီလိုသာအဖဖျားသခင်ရဲ့အလေအလာကိုနားမလည်ဘူးဆိုရင်တော့လေအခုဣတရီလတွေဟာလူမိုက်တွေငါတို့ကတော့လူလိမ္မာတွေဆိုတဲ့ယုံကြည်ခြင်း၌ပင်ဖြစ်တည်တတ်သောလူသားဤမာနသဘောဓာတ်တို့ဖြစ်တည်လာနိုင်တယ်ပွားများလာနိုင်တယ်လို့ကျွန်တော်အနေနဲ့ခံယူမိပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဣသရီလမိုက်တယ်လူဘယ်လူသားတွေကိုလိမ္မာခဲ့ပါသလဲယောမဩဝါဒစာအခန်းကြီး9အငယ်16က23နဲ့မှပြန်ပြီးတော့ကြည်စီခြင်းပါတယ်ငါသည်ကျင့်ကျင်သောအကျင့်ကောင်းကိုမကျင့်မကျင့်ကျင်သောအကျင့်ဆိုးကိုကျင့်၏သောသောငါသည်မကျင့်ကျင်သောအကျင့်ကိုကျင့်လျင်ငါကိုယ်တိုင်ကျင့်သည်မဟုတ်ငါအထဲ၌နေသောအပြစ်တရားသည်ကျင့်၏သောသောကောင်းသောအကျင့်ကိုငါကျင့်ကျင်သောအခါမကောင်းသောအကျင့်ကိုကျင့်စေတတ်သောတရားကိုငါတွေ့၏ငါသည်အတွင်းလူအဖျင်ဘုရားသခင်၏ပြည့်ညတ်တရားတော်ကိုနှစ်သက်၏သို့တော်လည်းငါကိုယ်အင်္ကာများ၌ရှိသောတရားတစ်ပါးသည်စိတ်ဝိညာဉ်တရားကိုဆိုင်းပြိုင်တိုက်လှန်သဖြင့်ငါကိုယ်အင်္ကာများ၌ရှိသောအပြစ်တရားလက်သို့ငါကိုဖန်သွာအနှံဒီကိုငါမြင်၏တဲ့အဲ့ဒီအချိန်ပါပဲအဲ့ဒီယောမဩဝါဒစာအခန်းကြီး၈ထဲကဖော်ပြချက်တွေဟာလေအလွန်သင်ခန်းစာယူဖို့ကောင်းလာပါလေယေရှုခရစ်၌တည်၍အသက်ရှင်စေသောဝိညာဉ်တော်၏တရားသည်အပြစ်တရား၏လက်မှတ်၎င်းသေခြင်းတရား၏လက်မှတ်၎င်းငါကိုကယ်လွတ်ပြီတဲ့တမန်တော်ကြီးရှင်ပေါလုကြီးညာလိုက်တာဟာနော်အတိတ်ပဲနှစ်ခွလုံးဝမဟုတ်ဘူးဝိညာဉ်တော်၏တရားသည်အပြစ်တရား၏လက်မှတ်၎င်းသေးခြင်းတရား၏လက်မှတ်၎င်းငါကိုကယ်လွတ်ပြီအဲ့ဒီဝိညာဉ်တော်၏တရားဆိုတာဟာယေရှုခရစ်၌တည်သောအသက်ရှင်စေသောဝိညာဉ်တော်၏တရားတဲ့ပြက်ပြက်သားသားဖြစ်နေပြီမဟုတ်ဘူးလား မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာမြောက်ဖက်ဣသရီလရဲ့ပြောမဆုံးပေါင်းတော်သုံးတောင်လို့ဆိုရမယ်အပြစ်တရားအပေါင်းတွေဟာဟောရှိအနာဂတ်အဖြစ်ပို၍ပို၍ထင်ရှားလာတာကိုအခုလို့ဆက်လက်ပြီးတွေ့မြင်နိုင်ပါသေးတယ်။ဟောရှိအနာဂတ်ကျမ်းအခန်းကြီး9အငယ်17မှ16အေဖရိမ်သည်ညံမရှိမိုက်သောဂျိုးနှင့်တူ၏။အဲဂုတ်ထုပြည်ကိုဟစ်ခေါ်တတ်၏။အာရှုရိပြည်သို့ပြေးတတ်၏။သွားလေရာရာတွင်ငါပိုက်နှင့်သူတို့ကိုငါအုပ်မိမည်။မိုးကောင်းကင်ငှက်ကိုကဲ့သို့မြေသို့နှိမ့်ချမည်။သူတို့စည်းဝေးရာ၌ကြားသည့်အတိုင်းငါဆုံးမမည်။သူတို့သည်ငါထံမှထွက်၍လေသောကြောင့်အမင်္ဂလာရှိကြ၏ငါကိုပြစ်မှားသောကြောင့်ဖြစ်စည်းဖို့ရာဖြစ်ကြ၏သူတို့ကိုငါရွေးနှုတ်တော်လေငါတစ်ဖက်၌မှုသာစကားကိုပြောကြ၏သူတို့သည်အိယာပေါ်မှမြည်တမ်းတော်လေစေရနာစိတ်နှင့်ငါကိုမအော်ဟစ်ကြဆန်စပါးစပြည့်ရီကိုယှခြင်းဟာစီးဝေး၍ငါကိုပုန်ကန်ကြ၏ငါသည်ဆုံးမသော၎င်းသူတို့ကိုခိုင်ခန့်စေသော၎င်းငါတစ်ဖက်၌မကောင်းသောအကြံကိုကြံစီကြ၏အကျိုးနည်းရှိကြ၏လိန်တက်သောလေးကဲ့သို့ဖြစ်ကြ၏မင်းတို့သည်စော်ကားသောကြောင့်ဓာဖြင့်သေ၍အဲဂုတ်ထုပြည်သားတို့၏ကဲ့ရဲ့ခြင်းကိုခံရကြလိမ့်မည်မိတ်ဆွေအပေါင်းတို့ဒါ၏အကုန်လုံးဟာမငင်းနိုင်တဲ့သမိုင်းသစ္စာတွေကိုအသေးစိတ်ပြီးတော့ဟောရှိအနာဂတ်ဖော်ပြပေးလိုက်သလိုပါပဲအေဖရိမ်အမည်ရှိတဲ့ဣသရေလဟာအာရှုရိကိုအာကိုလိုက်အီဂျစ်အဲဂုတ်ထုကိုမျက်နှာချိုသွေးလိုက်နဲ့လုခဲ့ရတယ်အေဖရိမ်ညံမရှိတဲ့ဒီမှာဖော်ပြပေးလိုက်တယ်လာပြန်ပြီထာဝရဖခင်ကိုကြောက်ရွံ့သောသဘောမရှိဆိုတာကိုထပ်မံဖော်ပြပေးလိုက်ခြင်းပါဒီလိုလူအချင်းချင်းမျက်နှာချိုသွေးသလောက်အသက်ရှင်တော်မူသောအဖဖခင်သခင်ကိုသာမျက်နှာချိုသွေးခဲ့မေမျက်နှာတော်ကိုသာရှာနိုင်မေဆိုရင်လူသားတစ်ယောက်ချင်းဖြစ်စီအဖွဲအစည်းတစ်ခုဖြစ်စီလူမျိုးတစုဖြစ်စီနိုင်ငံတော်တစ်ခုဖြစ်စီငယ်သည်ကြီးသည်မရှိသောလူယဉ်ကျေးမှုနယ်ပယ်အသီးအသီးတို့ဟာအဖဖခင်သခင်ရဲ့မေတ္တာတော်အနန္တကိုအခုတည်းပို့ပြီးတော့ခံစားထိတွေ့ရမှာဧကံအမှန်ဖြစ်ကြောင်းအလေးအနက်ကျွန်တော်တင်ပြလိုက်ပါ रे
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါ रे နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းချမိုင်းတွေကဟောရှိနာဂတ်တီချန်းအခန်းကြီး၈ကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါ रे